တရုတ်နိုင်ငံအနောက်ပိုင်းဝီကာလူနည်းစုတိုင်းရင်းသားတွေအဓိကနေထိုင်ရာအရပ်ဖြစ်တဲ့ရှင်ဂျီယန်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အထူးဂရုတွင်းမှာတိုက်ခိုက်မှုတွေအတွင်းလူပေါင်း16ယောက်သေဆုံးခဲ့ရတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဒေသတွင်းမှာရှိတဲ့ရဲတပ်ဖွဲ့ကိုလူတွေအများပြားကတနင်္ဂနွေနေ့မှာတိုက်ခိုက်ခဲ့ကြတယ်။အဲ့ဒီလိုတိုက်ခိုက်သူတွေဟာဓားတွေဖောက်ခွဲလက်နဲ့ပစ္စည်းတွေကိုကင်ပြီးတော့တိုက်ခိုက်ခဲ့ကြတာဖြစ်တယ်။ရဲတပ်ဖွဲ့ဝင်တွေကရာဇဝတ်မှုကျူးလွန်သူတွေကိုဖမ်းဆီးဖို့ကြိုးပမ်းနေချိန်မှာအခုလိုတိုက်ခိုက်ခံရတာဖြစ်တယ်လို့ဒေသအာဏာပိုင်အစိုးရကကြေညာချက်ထုတ်ပြန်ဖော်ပြထားပါတယ်။ရဲတပ်ဖွဲ့ဝင်နှစ်ယောက်တေဆုံးခဲ့ရတယ်လို့တခြားလူပေါင်း14ယောက်ဟာပြစ်ခတ်မှုအတွင်းတေဆုံးသွားခဲ့ရတာပါ။တန်တရားရှိသူနှစ်ယောက်ကိုဖမ်းဆီးထားတယ်လို့လည်းဆိုပါတယ်။ရှင်ဂျီယန်ဒေသဟာအထူးရုံးဖြစ်မှုတွေမကြာခဏဖြစ်ပွားခဲ့ပြီးတရုတ်စိုးရကတော့အဲ့ဒီဖြစ်ရပ်တွေကိုဝီဂါမွတ်စလင်ခွဲထွက်ရေးသမားတွေရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့စွပ်စွဲလေးရှိပါတယ်ခင်ဗျာ။